နီဘာရာပြည်နယ်မှာကျင်းပတဲ့ဒီမိုကရက်ပါတီရဲ့ကိုယ်စားလှယ်ရွေးချယ်ပွဲမှာအထက်လွှတ်တော်အမတ်ဟီလရီကလင်တန်ကအနိုင်ရနေတဲ့အချိန်မှာပဲဆောက်ကယ်ရိုလိုင်းနာပြည်နယ်မှာကျင်းပခဲ့တဲ့ရီပက်ဘလစ်ကန်ပါတီရဲ့ပါတီကိုယ်စားလှယ်အကြိုရွေးကောက်ပွဲမှာလည်းစနေနေ့ကအထက်လွှတ်တော်အမတ်ဂျွန်မက်ကိန်းကအနိုင်ရခဲ့ပါတယ်ဒါပေမဲ့လည်းအခုထိတော့သမရအမည်တင်သွင်းဖို့အတွက်ရှင်းပြနေကြတဲ့ပါတီနှစ်ခုစလုံးရဲ့ပြိုင်ပွဲရလဒ်တွေမှာဘသူဖြစ်တယ်ဆိုတာကိုတော့တိတိတသာပေါ်ထွက်မလာသေးပါဘူးဒီအကြောင်းကို VOA သတင်းတော် Brian Wagner ကသတင်းပေးပို့ခဲ့ပါတယ်ရှင်အစောပိုင်းနယူးဟမ်ရှယ်ပြည်နယ်နဲ့မက်ရှိဂန်ပြည်နယ်တွေမှာအနိုင်ရခဲ့တဲ့ဟီလရီကလင်တန်ရဲ့မဲဆွယ်စီယုံနှုံဆော်ပွဲတွေကိုအခုနီဘာရာပြည်နယ်အောင်ပွဲကထပ်လောင်းပေးလိုက်ပါပြီ။ဒီရလဟာဟီလရီနဲ့အထက်လွှတ်တော်အမတ်ဘာရက်အိုဘားမားတို့ကြားခက်ခက်ခဲခဲတိုက်ယူရတဲ့တိုက်ပွဲရဲ့နောက်ဆက်တွဲရလက်လို့ဆိုနိုင်ပါတယ်။ပြီးတော့ဒီပွဲမှာဟီလရီကလင်တန်ကနီဘာရာပြည်နယ်မှာအရေးပါလာတဲ့အလုံသမားအစည်းအရုံးတွေရဲ့ထောက်ခံမှုကိုရရှိခဲ့သူဖြစ်ပါတယ်။ဟီလရီကလင်တန်ရဲ့မဲဆွယ်စီယုံရေးဆိုင်ရာဆန်ရည်ညွန်မှုဟိုဝတ်ဝတ်ဆန်ကလည်းနီဘာရာပြည်နယ်ကဟီလရီကလင်တန်ကိုမဲပေးထောက်ခံသူတွေဟာဟီလရီကလင်တန်ရဲ့စီးပွားရေးတင်ပြချက်ကိုစိတ်ဝင်စားခဲ့ကြတာဖြစ်တယ်လို့ CBS ရုပ်မြင်သံကြားမှာပြောဆိုခဲ့ပါတယ်
။ Hillary Clinton won overwhelmingly and the reason is
Hillary Clinton ကထူးထူးကဲ့ကဲ့ကိုအနိုင်ရခဲ့တာပါ။အနိုင်ရတဲ့အကြောင်းကလည်းသူမကစီးပွားရေးပြန်ဦးမော့လာအောင်အထောက်ပံ့ငွေကိုဖြည့်သွင်းပေးဖို့အစီအစဉ်ရှိနေတဲ့အတွက်ဖြစ်ပါတယ်။
အိုဘားမားရဲ့မဟာဗျူဟာပိုင်းဆိုင်ရာအကြံပေးပုဂ္ဂိုလ်ဒေးဗစ်အက်ဆယ်ရော့ကလည်းပြိုင်ပွဲဟာပြီးဆုံးဖို့လိုပါသေးတယ်လို့ CBS ရုပ်မြင်သံကြားမှာအခုလိုပြောဆိုခဲ့ပါတယ
် You know this race goes on we've been
ဒီပြိုင်ပွဲကဆက်ရှိအောင်ပဲလို့ကျွန်တော်ထင်ပါတယ်ဒါကအနိုင်အရှုံးမရှိသေးတဲ့ပြိုင်ပွဲတစ်ခုပါကယ်ရိုလိုင်းနားပြည်နယ်မှာဆက်ပြိုင်ရအောင်ပါ
အာဖရိကနယ်ပွားအမေရိကန်တွေအများစုနေထိုင်တဲ့ဒီဆောက်ကယ်ရိုလိုင်းနားပြည်နယ်မှာလာမယ့်စနေနေ့ကျင်းပမယ့်ဒီမိုကရက်ပါတီရဲ့ပါတီကိုယ်စားလှယ်အကြိုရွေးကောက်ပွဲမှာအိုဘားမားအနေနဲ့အကောင်းဆုံးဆွမ်းဆောင်ဖို့လိုအပ်တယ်လို့ကြွမ်းကျင်သူတွေကဆိုကြပါတယ်။ Republican Party ဘက်မှာတော့အထက်လွှတ်တော်အမတ်တွေဖြစ်တဲ့ John McCain ရော Mitt Romney ပါစနေနေ့ကအနိုင်ရခဲ့ကြတာပါ။ American ပြည်ထောင်စုရဲ့တောင်ပိုင်းကတခြားပြည်နယ်တွေမှာကျင်းပဖို့ရှိနေတဲ့ရွေးကောက်ပွဲတွေကြာရင်မက်ကိန်းတွေအဓိကထောက်ခံမှုအချက်ပြဖို့မျှော်လင့်ခြင်းခံရတဲ့ကယ်ရိုလိုင်းနားပြည်နယ် Republican Party ကိုယ်စားလှယ်အကြိုရွေးကောက်ပွဲမှာဂျွန်မက်ကိန်းကအာကန်ဆက်ပြည်နယ်အုပ်ချုပ်ရေးမှူးဟောင်း Mike Huckabee ကိုအနိုင်ရခဲ့တာပါ။ Romney ကတော့နီဘာရာမှာကျင်းပတဲ့ Republican Party ကိုယ်စားလှယ်ရွေးချယ်ပွဲမှာမဲရည်အတွက်အများများနဲ့အနိုင်ရခဲ့ပါတယ်။ဒါကြောင့်နီဘာရာမှာသူဟာတဦးတည်းသောရွေးကောက်ပွဲဝင်ကိုယ်စားလှယ်လောင်းဖြစ်ခဲ့ပါတယ်။အထက်လွှတ်တော်အမတ်မက်ကိန်းကစနေနေ့ကသူ့အောင်မြင်မှုဟာ Republican Party ထောက်ခံသူတွေရဲ့သူ့အပေါ်ကြကြပြန့်ပြန့်လက်ခံလာတာကိုပြသခဲ့တာဖြစ်တယ်လို့ CNN မှာပြောဆိုခဲ့ပါတယ
် All over the state of South Carolina we received broad based
South Carolina ပြည်နယ်တစ်ခုလုံးမှာကိုထောက်ခံမှုကြကြပြန့်ပြန့်ကျွန်တော်ရရှိခဲ့တာပါရှီယိုဇဲဝါရီတွေအစွန်းမရောက်သူတွေ Liberal တွေရဲ့အပြည့်အဝကိုထောက်ခံမှုရခဲ့ပါတယ်ဒီရလအတွက်ကျွန်တော်တို့အယံကိုဝမ်းသာကြရပါတယ်
သူရဲ့စီးပွားရေးအတွေ့အကြုံကိုလေးပေးဖို့ကြိုးပမ်းတဲ့အထက်လွှတ်တော်အမတ် Romney ကလည်းအမေရိကန်ပြည်ထောင်စုရဲ့စီးပွားရေးဒုက္ခတွေကိုကြော်လွှားနိုင်ဖို့သူ့ရဲ့အတွေ့အကြုံတွေကသူ့ကိုကူညီပါလိမ့်မယ်လို့ဆိုခဲ့ပါတယ
်။ If they want somebody instead who's been in the real economy over the last 25-30 years.
25နှစ်ဒါမှမဟုတ်နှစ်30လောက်တကယ့်စီးပွားရေးအတွေ့အကြုံရှိတဲ့ပုံကိုမျိုးကိုလိုချင်တယ်ဆိုရင်တော့အဲ့ဒီလူဟာကျွန်တော်ပဲဖြစ်မယ်ထင်ပါတယ်။
Republican နဲ့ Democrat Party နှစ်ခုစလုံးရဲ့သမရအမည်တင်သွင်းရေးပြိုင်ပွဲတွေမှာကိုယ်စားလှယ်လောင်းတွေကနောက်ဆုံးမဲတွေကအရေးကြီးပေမဲ့လည်းမဲပေးကြမဲ့ပြည်နယ်တွေတော်တော်များများကြံ့နေပါသေးတယ်ဆိုတာကိုလက်ခံထားကြပါရစေ။